ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကအချမ်းဖတ်မှုတိုက်ဖြတ်ရေးရဲတပ်ဖွဲ့အဆောက်အဦတစ်ခုထဲမှာတနင်္လာနေ့ကပောက်ကွဲမှုတစ်ခုဖြစ်ခဲ့လို့အနည်းဆုံးလူ18ဦးသေဆုံးပြီး50ထဲမှနေထရရခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။သေဆုံးသူအများစုကရဲအရာရှိတွေဖြစ်ပါတယ်။ခိုင်ဘာပတုံခွာပြည်နယ်ဆွတ်တောင်ကြားခရိုင်ကရုံးမှာကနဦးပောက်ကွဲမှုအပြီးပိုပြီးတော့ပြင်းထန်တဲ့ပောက်ကွဲမှုနောက်တစ်ချိန်ထပ်ဖြစ်ခဲ့တာလို့အကြီးအကဲရဲအရာရှိတဦးကပြောပါတယ်။ဒီပောက်ကွဲမှုတွေအတွက်အဖွဲ့တစ်ခုခုကသူတို့လက်ချက်လိုထုတ်ဖော်ကြေညာတာမျိုးတော့မရှိသေးပါဘူး။ပောက်ကွဲမှုဖြစ်ခဲ့တဲ့ဒေသမှာအရင်ကလည်းပါကစ္စတန်တာလီဘန်စစ်သွေးကြောအဖွဲ့ကအလားတူတိုက်ခိုက်မှုတွေလုပ်လေရှိပြီးရဲတပ်ဖွဲ့ဝင်တွေအကြမ်းဖက်နှိမ်နင်းရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်။အထူးသဖြင့်မနစ်ကအစိုးရနဲ့အပြစ်ရကြေညာချက်ကိုပယ်ဖျက်ပြီးတဲ့နောက်မှာဆွတ်တောင်ကြားဒေသမှာစစ်ရေးလှုပ်ရှားမှုတွေကလည်းမြင့်တက်လာနေတာဖြစ်ပါတယ်ရှင်။